ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းလူဦးရေ600တိမြင့်တက်လာတဲ့ထိုင်းနိုင်ငံဟာမဲဆောက်မြဝတီချစ်ကြည်ရေးဒရားကိုမတ်လ22ရက်နေ့ကပိတ်ပစ်လိုက်ပြီးတဲ့နောက်ချစ်ကြည်ရေးဒရားနှစ်ကိုလည်းမတ်လ23ရက်နေ့မှာကုန်တင်ကားတွေကိုသာခွင့်ပြုမှာဖြစ်ပြီးကားမောက်သူနဲ့အတူလိုက်ပါလာသူအနည်းငယ်ကိုသာခွင့်ပြုတော့မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာမို့နေရက်ပြန်ရွှေ့ပြောင်းလို့သမားတွေဖို့အခက်တခဲတွေ့နေပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြောက်ကြီးချစ်ကြည်ရဲ့ဒရားတစ်ကိုပိတ်လိုက်ပြီးတဲ့နောက်နှစ်ရက်အတွင်းနေရက်ပြန်သူမြန်မာတွေသတောင်းကျော်ပြန်နေကြတာပါ။အခုချစ်ကြည်ဒရားနှစ်ကိုလည်းထိုင်းဘက်ကအခက်အသက်တွေနဲ့ပိတ်ကြည့်မယ်ဆိုတာကြောင့်နေရက်ပြန်ရွှေ့ပြောင်းလို့သမားတွေအတွက်အခက်တွေ့နိုင်ပါတယ်။မြန်မာဘက်ကတော့ဝင်ခွင့်ပြုနေဦးမှာဖြစ်ပေမဲ့ထိုင်းဘက်ကသဘောထားတွေကိုမသိရသေးဘူးဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဆိုပါတယ
်။9400ပဲရှိတာပေါ့။ဒီနေ့လုံးမှဟုတ်တယ်ခဏ။ရတယ်ကျွန်တော်တို့ကဆင်းဆင်းနေမှာဟုတ်။ကဲကျွန်တော်တို့ဘက်ကတော့ကျွန်တော်ဘက်ကတော့ခုတိလေကုန်လို့ရတယ်ဆင်းဆင်းနေ။ငါကျန်တာဆင်းဆင်းနေ။နောက်လည်းဆင်းဆင်းနေ
။ဟုတ်ကဲ့။ထိုင်းဘက်ကရောသူတောက်ခွင့်ပြီးလား
။ထိုင်းဘက်ကတော့မထိုင်းဘက်ကတက်ခရိုင်ကိုမေးပါရမှာဆင်းဆင်းမှာ။ကျွန်တော်တို့ဘက်ကဆင်းဆင်းမှာခဏ
။မလ22ရက်နေ့ညနေပိုင်းမှာတော့ချစ်ကြည်တရားနှစ်မှာမြန်မာဘက်ပြန်တဲ့တရားကိုပိတ်ထားတာမို့နေရက်ပြန်မြန်မာတွေအတွက်ဆက်ပြီးဖွင့်ပေးတင်တယ်ဆိုပြီးမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
်လို့ဒါဟိုမြန်မာဘက်ကကူးပဲပဲအဲ့ဒါကိုထိုင်းစံတော်ချိန်ညနေ6နာရီခွဲတည်းကပိတ်ထားလိုက်ဒါပေမဲ့ကိုအခုထိုင်းမြန်မာအမှတ်နဲ့ချစ်ကြည်တရားကတော့တရားနှစ်ခက်ရှိတယ်အကျွန်းတရားနဲ့အပြင်တရားအကျွန်းတရားပိတ်လိုက်ပြီအကျွန်းတရားညနေ6နာရီခွဲတည်းကပိတ်လိုက်တယ်ချစ်ကြည်တရားထိုင်းစံတော်ချိန်ည7နာရီခွဲတည်းကပုံမှန်ဖွင့်ရမယ်အနေထားရှိတယ်သို့တော်လည်းခုလိုအရေးပေါ် emergency case ပေါ်လာတယ်ဖြစ်တဲ့အတွက်ဘယ်ချိန်မှမဆိုးနားလည်မှုနဲ့နှုတ်နှစ်ဖက်နားလည်မှုနဲ့ဖွင့်ပေးရမှာပဲဒီအထွတ်တုံးထူတဲ့ကိစ္စတွေကိုဆောင်ရွက်ပေးရမှာပဲ။ဘာကြောင့်လဲဆိုတော့မြန်မာဘက်က24နာရီ ready ပြင်ထားတာ
။မလ22ရက်နေ့ညပိုင်းအထိမြန်မာတန်ရုံကအလို့သမားတန်ရာရှိကိုဝင်လင်းမောင်နဲ့အတူအလို့သမားတွေရာနဲ့ချီပြီးပြန်လာနေတယ်လို့လည်းဦးမိုးကျိုးကဆိုပါတယ်။ဒီကာလဟာနေရက်ပြန်မြန်မာတွေဖို့လူရည်သိမ်းနဲ့ချီပြီးပြန်တဲ့ကာလဖြစ်ပါတယ်။မလ31ရက်နေ့မှာကုန်ဆုံးတော့မဲ့သူတို့ရဲ့ဗီဇာတက်တန်းတွေတိုးမဲ့ကိစ္စတွေကိုပြန်လုပ်ရမှာတွေကလည်းရှိနေတာပါ။ကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးတရုတ်ပြည်ဘက်ကကုန်ကြမ်းမရလို့ထိုင်းစက်ရုံတွေပိတ်လိုက်တာကြောင့်အလို့ပြုတ်ပြီးနေရက်ပြန်ရတဲ့အလို့သမားတွေလည်းရှိနေပါတယ်။တချို့ကတော့တရားဝင်အထောက်အထားမရှိတာတွေကြောင့်နေရက်ပြန်ရသူတွေလည်းရှိနေပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။